Welcome to the Voice of America in Burmese.
မင်္ဂလာနံနက်ဖြစ်မှာခင်ဗျာ UAE American တန်ကနေ2019ခုနှစ်ဩဂုတ်လ15ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30 40 48တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးပါခင်ဗျာ။အခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
။ကျွန်မကဆုမြတ်မှာပါရှင်။ American ပြည်ထောင်စု Charlottesville မြို့မှာအကြမ်းဖက်ဆန္ဒပြခဲ့တဲ့လူမျိုးကြီးစိုးရေးဝါဒီတွေကိုသမ္မတ Donald Trump ကပြင်တင်ရှုံချခဲ့ပြီးတော့ American မှာခွဲခြားဆက်ဆံသူတွေအတွက်နေရာမရှိဘူးလို့ပြောကြားခဲ့ပါတယ်။Sierra Leone နိုင်ငံမှာတော့ရေကြီးမြေပြိုခဲ့လို့250ထက်မနည်းတေဆုံးခဲ့ပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုကိုကျောင်းလွင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
နေမြေရှင်းလင်းရေးလုပ်ငန်းရကိုအမိတ်ရမှအမိတ်ပေးမှလုံဆောင်ခြင်းမျိုးမဟုတ်ပဲဥပဒေနဲ့အညီတာဝန်သိသိဖြင့်နိုင်ငံတော်အစိုးရ
ကတော့မြန်မာတက်မတော်ကဒုတိယဗိုလ်မှူးကြီးခင်မောင်ဆွေဖြစ်ပါတယ်ကချင်ပြည်နယ်အတွင်းတက်မတော်ရဲ့နေမြေရှင်းလင်းရေးဆောင်ရွက်နေမှုအခြေအနေတွေအကြောင်းသတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါအရာပြင်ရခိုင်ပြည်နယ်အတွင်းမှာရှိတဲ့အကြမ်းဖက်သမားတွေခိုးလုံနေတယ်လို့ယူဆရတဲ့မေယူတောင်တန်းဘော်ကနေမြေရှင်းလင်းရေးတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့ပြည်ထရေးဝန်ကြီးဌာနကပြောတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှာဖြစ်ခဲ့တဲ့လူမျိုးရေးခြေခံတဲ့အကြမ်းဖက်ဆန္ဒပြပွဲအပေါ်သမ္မတရဲ့ရှုမြင်ပုံအမေရိကန်ထိတ်တန့်စစ်ဗိုလ်ချုပ်ကြီးတူတောင်ကိုရီးယားနိုင်ငံမှာရောက်ရှိနေပြီးတော့သမ္မတမွန်ဂျေအင်းနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းစာတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားကြရမှာပါအခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကအကြမ်းဖက်ဆန္ဒပြခဲ့ကြတဲ့လူမျိုးကြီးစိုးရေးဝါဒီတွေကိုသမ္မတဒေါ်နယ်ထရမ့်ကပြစ်တင်ရှုံချလိုက်ပါတယ်။နာဇီလက်သက်အဖွဲ့တွေလူမျိုးဝါဒီတွေအသားရောင်လူမျိုးရေးခွဲခြားတဲ့ Ku Klux Klan K3 လုံးအဖွဲ့နဲ့အမုန်းပွားတဲ့အဖွဲ့တွေဟာအမေရိကန်တွေတံပိုးထားတဲ့အရာအလုံးကိုဆန့်ကျင်နေသူတွေဖြစ်တယ်လို့သမ္မတထရမ့်ကဒီနေ့လာနေတော့ကပြောကြားခဲ့တာပါ။အမုန်းပွားသူတွေကိုနဲ့မတူသူတွေအပေါ်လက်မခံနိုင်သူတွေအတွက်အမေရိကန်မှာနေရာမရှိဘူးလို့လည်းအင်မြူရော်ကနေသမ္မတကပြောခဲ့တာပါစနေနေ့ကလူမျိုးကြီးစိုးရေးဝါဒီတွေအပေါ်တံပြန်ဆန္ဒပြခဲ့ကြသူတွေကိုကားတစ်စီးကအတင်းဝင်တိုက်ခဲ့လို့အမျိုးသမီးတစ်ယောက်သေဆုံးခဲ့တဲ့အပြင်20လောက်ဒဏ်ရာရခဲ့ပါတယ်အဲ့ဒီဆန္ဒပြမှုတွေမှာဗက်ပေါင်းစုံကပါဝင်နေတယ်လို့သမ္မတထရမ့်ကအစောပိုင်းကပြောပြီးတော့လူမျိုးကြီးစိုးရေးဝါဒီတွေအပေါ်ဓာတ်ရိုက်အပြစ်တင်ခြင်းမရှိခဲ့လို့ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရတာပါဝေဖန်မှုတွေထွက်ပေါ်ပြီးနှစ်ရက်အကြာတင်းနှင်းလာနေကမှသမ္မတကအခုလိုမျိုးလူမျိုးဝါဒီအဖွဲ့တွေကိုနာမည်တက်ပြီးဝေဖန်ခဲ့တာဖြစ်ပါတယ် Charlottesville မြို့မှာအသားအရောင်လူမျိုးကွဲပြားမှုအပေါ်အခြေခံပြီးအကြမ်းဖက်လုပ်ရမှန်သမျှလုပ်ခဲ့သူတွေကိုရေးယူသွားမယ်လို့လည်းသမ္မတကပြောပါတယ်စနေနေ့ကဒီလူမျိုးကြီးစိုးရေးဝါဒီတွေနဲ့သူတို့ကိုတံပြန်ဆန္ဒပြသူတွေကြားကိုထိလက်ရောက်ထိတိုက်တွေးခဲ့ကြတဲ့အကြမ်းဖက်ဆန္ဒပြမှုတွေကိုတရားရေးဌာနကလည်းစတင်စုံစမ်းနေပါတယ်။ကားနဲ့ဝင်တိုက်ခဲ့သူ James Alex Field ကိုတင်းလာနေကကနအူးရုံးထုတ်စစ်ဆေးခဲ့ပြီးတော့အာမခံနဲ့လွတ်ပေးဖို့တရားရုံးကညှင်းဆန်ခဲ့ပါတယ်။သူ့ကိုရှင်တိုက်မောင်းပြေးမှုလူသတ်မှုတို့နဲ့ဖမ်းဆီးထားပါတယ်ရှင်
။ကိုရီးယားကျွန်းဆွယ်မှာ Thug လို့ခေါ်တဲ့ဒုံခွင်းဒုံစနစ်အပြည့်အဝခြားထားရေးလုံထုံးလုံနီးဆိုင်ရာကိစ္စရတွေကိုအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားမဟာမိတ်နိုင်ငံပူးတွဲပြီးတော့လှုပ်ဆောင်နေကြတယ်လို့အမေရိကန်စီးဥစည်းဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျော်ဒန်ဖော့ကပြောပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မနေ့တုန်းကသူတို့တွေ့ဆုံခဲ့ကြတော့ဒီတတ်ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးကိစ္စဟာဘယ်ချိန်မှလှုပ်ဆောင်မယ်ဆိုတော့အချိန်စရားနဲ့ပတ်သက်ပြီးအတိအကျပြောဆိုခဲ့တာမရှိဘူးလို့တော့ဗိုလ်ချုပ်ကြီးဒန်ဖော့ကဆိုပါတယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းစင်ရေးလှုပ်ဆောင်မှုမှာအမေရိကန်စိုးရရဲ့တန်တမာရေးနဲ့စီးပွားရေးဆိုင်ရာဖိအားပေးကြိုးပမ်းမှုတွေကိုအားပေးထောက်ပံ့သွားဖို့ဆိုတော့ကိစ္စကိုပဲအမေရိကန်စစ်တပ်ကအဓိကအယုံစိုက်ထားတယ်ဆိုပေမဲ့တိုက်ခိုက်ရေးစီစဉ်နေလဲရှိတယ်လို့ဒီဗိုလ်ချုပ်ကြီးဒန်ဖော့ကပြောပါတယ်။ထပ်ဒုံခွင်းတုံးဟာတာဒိုတာလတ်နဲ့တိုက်ချင်းပစ်မစိုက်ဒုံးကြီးတွေကိုလမ်းခုလတ်မှာပစ်ချနိုင်တဲ့ဒုံးစနစ်ဖြစ်ပါတယ်။ဒုံခွင်းတုံးပစ်စင်6ခုနဲ့2ခုဟာပစ်လို့ဖို့အစနစ်ဖြစ်နေပြီးတော့ဇန်နဝါရီ28ရက်နေ့တုန်းကမြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးကြီးပစ်လို့ခဲ့ပြီးတဲ့နောက်ပိုင်းတောင်ကိုရီးယားသမ္မတကကြံတဲ့ဒုံးခွင်းဒုံးပစ်စင်၄ခုကိုချထားရေးဆွေးနွေးဖို့အမိန့်ပေးခဲ့ပါတယ်။တောင်ကိုရီးယားကအမေရိကန်ထိပ်တန်းစစ်ရာရှိဗိုလ်ချုပ်ကြီး Vincent Brooks ကတော့ကြံတဲ့ဒုံးစင်တွေကိုအစင်းစင်းဖြစ်ဖို့လုပ်တဲ့နေရာမှာအချိန်တိုက်ကြမှာမဟုတ်ဘူးလို့ဆိုပါတယ်။နောက်ဆုံးတီးပြည့်ချက်ရပြီးလို့ရှိရင်ရက်နိုင်ငယ်အတွင်းမှာပဲကြံတဲ့သတ်ဒုံးခွင်းဒုံးပစ်စင်တွေကို အဆင့်သင့်ချထားနိုင်မှာဖြစ်တယ်လို့လည်း American Pacific ရေတပ်စစ်မြေရရှိသူကပြောပါတယ
်။ America ရဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေသလားဆိုတာစုံစမ်းဖို့အတွက်သမ္မတ Donald Trump ကကုန်သွယ်ရေးယွန်းကိုအမိန်ပေးလိုက်ပါတယ်။အခုလိုမလုပ်ဖို့အတွက်တရုတ်နိုင်ငံကအစောပိုင်းကသတိပေးထားပြီးကုန်သွယ်ရေးစစ်ပွဲတွေကြားမှာနှစ်နိုင်ငံလုံးအရှုံးနဲ့ရင်ဆိုင်ရလိမ့်မယ်လို့ပြောကြားထားပါတယ်။ America ရဲ့နည်းပညာနဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ဆိုတဲ့ဆွတ်ဆွဲမှုတွေကိုစုံစမ်းဖို့အတွက်ကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူ Robert Lighthizer ကိုသမ္မတ Trump ကတင်းလာနေတော့ကညွှန်ကြားခဲ့တာပါ American company တွေအနေနဲ့တရုတ်နိုင်ငံမှာစီးပွားရေးလုပ်နိုင်ဖို့အတွက်မိုဘိုင်းခွင့်ရထားတဲ့ညာနာပစ္စည်းနဲ့ဆိုင်တဲ့အချက်အလက်တွေမဖြစ်မနေတရုတ်အစိုးရကိုပေးနေရတဲ့ကိစ္စကို American ကုန်သွယ်ရေးတာဝန်ရှိသူတွေစုံစမ်းရမှာဖြစ်ပါတယ် American တို့တီထွင်ဖန်တီးမှုတွေကိုကာကွယ်ရမယ်လို့သမ္မတကဆိုခဲ့ပါတယ်တကယ်လို့တရုတ်ဘက်ကမမမကန်လုပ်နေတာလို့တွေးရှိရင်တရုတ်အပေါ်ဒဏ်ငွေရိုက်ဖို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကိုအမေရိကန်ကတောင်းဆိုလာနိုင်တယ်လို့ကုန်သွယ်ခွန်တွေတိုးမြင့်တာကုန်သွယ်ရေးဆိုင်ရာစည်းမျဉ်းစည်းကမ်းတင်းကျပ်တာတွေလုပ်နိုင်ပါတယ်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာအမေရိကန်ဘက်ကဒေါ်လာဘီလီယံရာနဲ့ချီလုံငွေပြနေတဲ့အပေါ်မှာအမေရိကန်အစိုးရကစိုးရိမ်နေတာပါဒီအမေရိကန်နဲ့တရုတ်ကုန်သွယ်ရေးဟာနှစ်ဖက်လုံးအပြန်အလှန်အမျက်ထွက်တဲ့ကုန်သွယ်ရေးဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကအစောပိုင်းကပြောကြားပြီးတော့စုံစမ်းမှုတွေမလုပ်ဖို့တတိပေးခဲ့ပါတယ်
စရီလီယွန်နိုင်ငံမှာရေကြီးမှုနဲ့မြေပြိုမှုတွေကြောင့်လူ250ထက်မနည်းသေဆုံးခဲ့တယ်လို့မြို့တော် Freetown ကအရာရှိတွေကပြောပါတယ်။တင်းလာနေစောစောပိုင်းကမိုးတွေပြင်းထန်ရွာခဲ့လို့တောင်ကုန်းတစ်ခုပြိုကျခဲ့ပြီးမျက်မြင်သက်သေတွေရဲ့ပြောပြချက်အရလမ်းတွေဟာရှွန့်နေတဲ့အဖြစ်မြစ်တွေလိုပဲစီးဆင်းနေတယ်လို့ဆိုပါတယ်။နိုင်ငံတကာကြက်ချင်နေအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြည်သူ့သတင်းဌာနကိုပြောတဲ့အထက်မှာတော့သေဆုံးသူအရေအတွက်ဟာအနည်းဆုံး312ယောက်ရှိတယ်လို့သူတို့ရေးတွက်နိုင်တယ်လို့ပြောပါတယ်။မြို့တော် Freetown ဆေးရုံမှာသေဆုံးသူတွေရဲ့ရုပ်လောင်းတွေထားဖို့နေရာကတိတ်ကျဉ်းလွန်းနေတယ်လို့လည်းဆိုပါတယ်။ဆိုရတဲ့ရာသီဥတုတန်ကြောင့်ကွဲကွာသွားခဲ့ကြရတဲ့မိသားစုဝင်တွေအချင်းချင်းပြန်တွေ့လို့တွေ့ညာရွှေနေကိုတူးဖော်ရှာဖွေနေတဲ့ရုပ်ပုံတွေဗီဒီယိုတွေကိုလည်းတင်လာတာတွေ့ရှိရပါတယ်။
ဒီလိုရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ပြည်နယ်ထဲမှာအကြမ်းဖက်သမားတွေခိုးအောင်းနေတယ်လို့ယူဆရတဲ့မေယူတောင်ချောတဝိုက်မှာနယ်မြေရှင်းလင်းရေးလုပ်ငန်းတွေကိုတပ်မတော်ကတိုးမြှင့်ဆောင်ရွက်နေပါတယ်။ရသေးတောင်မြို့နယ်၊မောင်တော်မြို့နယ်၊ဘူဒီတောင်မြို့နယ်တို့နဲ့ဆက်နေတဲ့မေယူတောင်ချောတဝိုက်လူသူအယောက်နည်းတဲ့ဂျောင်းတွေ၊ရှိုးတွေ၊ဂျိုက်ဝမ်းတွေမှာတပ်မတော်ကနယ်ကြားဆောင်ရဲတပ်ဖွဲ့၊နယ်မြေခံရဲတပ်ဖွဲ့တို့နဲ့ပေါင်းပြီးတော့နယ်မြေရှင်းလင်းရေးလုပ်ငန်းကိုတိုးမြှင့်ဆောင်ရွက်နေတဲ့အကြောင်းပြည်ထောင်ဝင်ကြီးဌာနကဒုတိယဝန်ကြီးကအမျိုးသားလွှတ်တော်မှတနင်္လာနေ့ကပြောကြားခဲ့တာဖြစ်ပါတယ်။နယ်မြေရှင်းလင်းမှုတွေအတွင်းမှာယာယီတဲတွေ၊လက်နက်နဲ့ရန်တွေအသုံးဆောင်ပစ္စည်းတွေကိုသိမ်းဆည်းရမိခဲ့တဲ့အပြင်အကြမ်းဖက်သမား၃ယောက်ကိုလည်းအသေးဖမ်းဆီးရမိတယ်လို့ပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်ကရခိုင်ပြည်နယ်မြောက်ဘက်ကိုတပ်အင်အားတွေထပ်မံဆေးလွတ်ခဲ့ပြီးတော့လုံခြုံရေးကိုလည်းတိုးမြှင့်ချထားပါတယ်။ရသေးတောင်မြို့နယ်ကကျေးရွာအုပ်စု17ရွာမှာလဲညမထွက်ရအမိန့်ထုတ်ပြန်ထားပါရယ်မောင်နှောဒေသတွေမှာလဲညမထွက်ရအမိန့်ကိုထုတ်ပြန်ထားဆဲဖြစ်ပါရယ်မောင်နှောခရိုင်ထဲမှာမကြခင်လားတွေကစားလို့အပြစ်မဲ့အရသားတွေလှုပ်ကြံခံနေရတာပျောက်ဆုံးတာတွေဖြစ်နေပါရယ်ပြီးခဲ့တဲ့ရက်ပိုင်းကမှကျမရေးဝန်ထမ်းတယောက်လဲပျောက်ဆုံးခဲ့ပါရယ်ရခိုင်ပြည်နယ်ထဲမှာလုံခြုံရေးတပ်တွေအနေနဲ့ထိန်းထိန်းသိမ်းသိမ်းကင်တွယ်ဖြေရှင်းဖို့အတွက်တခါလူခွေရေးကိုလေးစားလိုက်နာဖို့နဲ့အစိုးရအနေနဲ့အမခံချက်ပေးဖို့အတွက်ကိုလည်းကုလသမဂ္ဂကတိုက်တွန်းထားပါရဲ့ရှင်
။အိန္ဒိယနိုင်ငံတွင်းမှာရောက်ရှိနေကြတဲ့ရိုဟင်ညာမွတ်စလင်4000လောက်ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယအစိုးရဘက်ကစီစဉ်နေတဲ့အကြောင်းအိန္ဒိယဒုတိယပြည်ထောင်စုဝန်ကြီးကီရင်ရီဂျီဂျူကပြီးခဲ့တဲ့သတင်းပတ်ကုံကသတင်းဌာနတွေကိုပြောခဲ့ပါလေ။ဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးအစိုးရအဖွဲ့မှအရေးပါတဲ့ဝန်ကြီးတူဖြစ်သူမစ္စတာရီဂျီဂျူကရိုဟင်ဂျာတွေဟာတရားမဝင်ရောက်လာခဲ့ကြသူတွေဖြစ်တာကြောင့်အိန္ဒိယနိုင်ငံမှာနေထိုင်ခွင့်မရှိတဲ့အကြောင်းဌာနေကိုပြန်ပို့ခံရမှာဖြစ်တဲ့အကြောင်း UNHCR မှာမှတ်ပုံတင်ထားသူတွေဖြစ်ကြပေမဲ့လည်းသက်ဆိုင်မှုမရှိတဲ့အကြောင်းအိန္ဒိယအနေနဲ့ကုလသမဂ္ဂဆိုင်ရာဒုက္ခသည်များလက်ခံရေးစာချုပ်ကိုလက်မှတ်ထိုးရတာမရှိဘူးလို့သူကပြောပါတယ်အိန္ဒိယ UNHCR ရုံးကရိုဟင်ဂျာပေါင်း 16,500 ကိုမှတ်ပုံတင်ထားပါတယ်2012ခုနှစ်ရခိုင်ပြည်နယ်အတွင်းကြမ်းဖက်မှုပထမဆုံးကျင်းဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာတွေအိန္ဒိယချင်းနိုင်ငံတွေစီထွက်ပြေးခဲ့ရပါလေ ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကလည်းမွန်ဒေါ်နေဆက်စခန်းကိုရောက်တက်ခတ်ခံရပြီးနောက်ပိုင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရိုဟင်ဂျာဒုက္ခသည်တွေတောင်းနှက်ချပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်ဒုတိယဝန်ကြီးကီရင်ရီဂျီဂျူကအိန္ဒိယဘူဆိုးရအနေနဲ့ရိုဟင်ဂျာတွေအပါအဝင်တရားမဝင်ရောက်ခဲ့ကြသူတွေကိုဖမ်းဆီးပြီးတော့ပြည်နယ်တန်ပေးဖို့ပြည်နယ်အာဏာပိုင်တွေကိုညွှန်ကြားချက်ပေးထားပြီလို့လည်းပြီးခဲ့တဲ့အပတ်တွင်လွှတ်တော်မှာတင်ပြခဲ့ပါတယ်မစ္စတာရီဂျီဂျူဟာမြန်မာနိုင်ငံကိုမကြာခင်တုန်းကပဲတောက်ရောက်ခဲ့သူဖြစ်ပြီးအဲ့တုန်းကရိုဟင်ဂျာကိစ္စကိုပြောဆိုဆွေးနွေးမှုရှိမှရှိဆိုတာတော့မသိရပါဘူးအိန္ဒိယမှာရိုဟင်ဂျာတွေဟာဂျမူးဥတ္တရပရဒေ့ရှ်ဟရီယာနာမြောက်ပိုင်းမှာဆိုလို့ရှိရင်ဒေလီတောင်ပိုင်းမှာဆိုရင်ဟိုက်ဒရာဘတ်နဲ့နောက်ပိုင်းဒီရဂျစ်စတန်ဒေသတွေမှာနေထိုင်ကြပါတယ်အခုလိုမြန်မာပြည်ကိုပြန်ပို့မဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုအိန္ဒိယဘက်ကဆွေးနွေးမှုတွေရှိနေတယ်လို့လည်းပြောပါတယ် Human Rights Watch တို့ခေါ်တဲ့လူ့ခွင့်စောင့်ကြည့်မှုဘက်ကတော့အိန္ဒိယဟာကုလသမဂ္ဂလူ့ခွင့်ကောင်စီဝင်ဖြစ်တာကြောင့်ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ဆိုပါတယ်။ Amnesty International နိုင်ငံတကာလူညင်းချမ်းသာကွန်အဖွဲ့ကလည်းရိုဟင်ဂျာတွေကိုပြန်ပို့ဖို့စီစဉ်တာဟာအတိတ်တရားကင်းမဲ့တဲ့လုပ်ရဖဲလို့ဝေဖန်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီအနေနဲ့မြန်မာနိုင်ငံကိုစက်တင်ဘာလဆန်းမှာရောက်လာဖို့ရှိပြီးတော့ရိုဟင်ဂျာရေးကိုဆွေးနွေးလိမ့်မယ်လို့လည်းအကြက်ခတ်တွေကသုံးသပ်နေကြပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့29ချိန်မြောက်အရှေ့တောင်အရှာအကစားပြိုင်ပွဲမှာအမျိုးသမီးဘောလုံးပွဲစဉ်တွေကိုဒီကနေ့ဩဂတ်စ်လ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။အင်္ဂါနေ့ပထမပွဲစဉ်အဖြစ်မြန်မာအမျိုးသမီးအတင်းနဲ့ထိုင်းအတင်းတို့ဒေသစံတော်ချိန်ညနေ 4:00 မှာကန်ကြမှာပါ။ည 8:45 မိနစ်မှာစမဲ့ဒုတိယပွဲစဉ်မှာတော့အင်ရှင်မလေးရှားနဲ့ဖိလစ်ပိုင်အတင်းတို့ကစားကြမှာဖြစ်ပါတယ်။ဒီနေ့လာနေကကစားခဲ့တဲ့အမျိုးသားပွဲစဉ်တွေမှာတော့မြန်မာ U22 ဘောလုံးအတင်းကပွဲဥထွက်မှာစင်ကာပူကိုအနိုင်ရခဲ့ပါတယ်။နှစ်ဂိုးဂိုးမရှိတဲ့နိုင်ငံနာမှာနှစ်ဂိုးလုံးကိုတိုက်စစ်မှုအောင်သူကတွင်းခဲ့တာဖြစ်ပါတယ်။ပထမဆုံးပွဲမှာအနိုင်ရလိုက်တဲ့အတွက်ဂျန်တဲ့ပွဲစဉ်တွေအတွက်မြန်မာအတင်းအနေနဲ့ယုံကြည်မှုပို့ပြီးတော့ရသွားစေတယ်လို့အတင်းနီးပြဂတ်စီကပြောကြားခဲ့ပါတယ်။မြန်မာအတင်းဟာအုပ်စုအိမ်မှာအင်ရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းနဲ့တအုပ်စုတဲ့ကြပါရရှင
်ထိတဲရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ခူကျော်အောင်လင်းတို့ပြောပြသွားကြတာဖြစ်ပါတယ် VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေနားဆင်နေသလို internet ဆာမင်နာမှာလည်း barmis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နေမှာလေအခုတော့သတင်းတော်တွေကိုတင်ဆက်ပေးပါတော့မယ်ကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့အရှိန်အဟုန်နဲ့ထိုးစစ်ဆင်နေမှုကြောင့်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြတဲ့ကချင်စစ်ဘေးဒုက္ခသည်တွေရေကူးလက်သမဂ္ဂနဲ့နိုင်ငံတကာအသံဝင်ကအကူအညီပေးဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းပြည်ပရောက်ကချင်အဖွဲ့အစည်းတွေကပြောပါတယ်တံပိုးကြီးရွှေပရင်ထွက်တဲ့ကချင်ပြည်နယ်တနိုင်းဒေသကို KIA ကချင်လွတ်လပ်ရေးတပ်မတော်ကထိန်းချုပ်ထားတဲ့အတွက်မြန်မာတပ်မတော်ဘက်ကနေမီရှင်းလင်းရေးဆက်ပြီးတော့ဆောင်ရွက်နေမှာဖြစ်ကြောင်းမနေ့ကပြည်သူ့လွတ်တော်အစည်းအဝေးမှာတပ်မတော်ကိုယ်စားလှယ်တွေကတတိအတီလင်းတတိပေးကြေညာသွားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လက်ရှိကချင်ပြည်နယ်မှာမြန်မာစစ်တပ်ကထိုးစစ်ဆင်နေတဲ့အကြောင်းရင်းတွေတဲ့ KIA အနေနဲ့တနိုင်းဒေသလူမျိုးတရားမဝင်ရွှေပရင်တူးဖော်မှုလုပ်ငန်းတွေကနေရတဲ့ပတ်စံတွေနဲ့လက်နက်တွေဝယ်ယူပြီး NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခြင်းမလုပ်တာဟာအချက်တစ်ချက်ဖြစ်ကြောင်းမနေ့ကနေပြည်တော်တည်သူ့လွှတ်တော်မှကျင်းပတဲ့အစည်းအဝေးအတွင်းတက်မတော်ကိုယ်စားလှယ်ဒုဗိုလ်မှူးကြီးခင်မောင်ဆွေကပြောပါရယ်ဒါကြောင့်တနိုင်းဒေသတဝိုက်နေမြေရှင်းလင်းရေးကိုအစိုးရကအမိန့်ပေးထားခြင်းမရှိပေမဲ့တက်မတော်ဘက်ကတာဝန်တိတိဆောင်ရွက်နေတာဖြစ်တယ်လို့ဒုဗိုလ်မှူးကြီးခင်မောင်ဆွေကအခုလိုပြောပါတယ
်။တက်မတော်အနေနဲ့ဖွဲ့စည်းပုံခြေခံဥပဒေကအနှိမ့်ထားတဲ့လုပ်ပိုင်ခွင့်များအရပြည်သူလူထုရဲ့အသက်အိုးအိမ်ကိုမထိခိုက်စေပဲ။တရားရေးအကြမ်းဖက်တောင်းကျမ်းသူများရဲ့တရားမဝင်ဥပဒေမဲ့လုပ်ရများရပ်တန့်စေရန်အတွက်နေမြေရှင်းလင်းရေးလုပ်ငန်းရာကိုအမိန့်ရမှအမိန့်ပေးမှလုံဆောင်ခြင်းမျိုးမဟုတ်ပဲဥပဒေနဲ့အညီတာဝန်တိတိဖြင့်နိုင်ငံတော်အစိုးရကအပြစ်ကူညီဆောင်ရွက်နေကြတာဖြစ်ပါတယ
်။ဒါအပြင်တက်မတော်ဘက်ကနေမြေရှင်းလင်းရေးကိုဆက်ပြီးလုပ်သွားမှာဖြစ်တယ်လို့လည်းဒုဗိုလ်မှူးကြီးခင်မောင်ဆွေကဆိုပါတယ
်။တက်မတော်အနေနဲ့ကတော့ဥပဒေနဲ့ညီလုံဆောင်ချက်များကိုဟန်တားနှောက်ဆက်သူဥပဒေမဲ့လုပ်ရများကိုကျွလွန်နေသူနိုင်ငံတော်နဲ့နိုင်ငံသားများအကျိုးဆိုးအောင်ဖျက်ဆီးနေသူတဘာဝပတ်ဝန်းကျင်ကိုပျက်စီးစေသူငြိမ်းချမ်းရေးကိုမလိုလားသူများကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့ညီရှင်းလင်းရေးကိုဆက်လက်ဆောင်ရွက်သွားမည်ဖြစ်ပါကြောင်းဆွေးနွေးရင်ဒီအောင်ချုပ်ရပါတယ
်မကြသေးခင်ရပိုင်းအတွင်းမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုဟာအတော်လေးပြင်းထန်လာပြီးထောင်နဲ့ချီတဲ့ဒေသခံတွေအစုလိုက်အပြုံလိုက်ဘေးလွတ်ရာကိုပြေးကြရတဲ့အခြေအနေဟာဆိုးရွားနေကြောင်းကချင်သတင်းမီဒီယာတွေမှာအကြေတဝင့်ဖော်ပြခဲ့ကြပါတယ်နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေကတော့စစ်ဘေးဒုက္ခသည်တွေအရေးကိုနိုင်ငံတကာအတိုင်းဝိုင်းသိအောင်တင်ပြနိုင်ဖို့ဆောင်ရွက်နေကြောင်းအမေရိကန်အခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါတယ်
ဟုတ်ကဲ့အင်မတန်စိုးရင်ပါတချို့တွေကတော့ဖျားချောင်းကနေပြီးတော့အလူငွေကောက်ပြီးမှပို့လာလို့လုပ်နေနောက်တစ်ခုကတော့ကျွန်တော်ကကိုယ်နဲ့တက်ဆိုင်တဲ့နိုင်ငံအတီးတီးကိုဒီဖြစ်စဉ်တွေကိုရှင်းပြဖို့အတွက်ကျွန်တော်က ကျွန်တော်တို့ကလည်းအခုလိုမျိုးပြည်သူတွေကိုပုံနဲ့ကပ်ပြီးမှဖောက်တာတို့ကကျွန်တော်မကြောက်စိတ်မကြောက်ဘူးတခြားနည်းနဲ့ ดูบ้องเนี่ยกัดปีมาผอกตาတို့อ่ะจนไม่จ้าเต็มไม่จ้ากูท่านนี้เนี่ยยัดเสร็จตาတို့จ้ากูบาดแล้วแต่ว่ากูคันตามากัดปีมาบ้องผอกไล่ตาတို့แล้วทุกอย่างတော့ที่ทั่วเพียงเนี่ยยาตาเนี่ยชิ้นใส่ตื้อได้จนมาไล่ปิดตาတို့อ่ะแล้วดูฤอองจีแท้ๆก็ทั่วเพียงอ่ะတို့หาฤก็ทู้ช้าบาดเลยเปียแล้วทุกอย่างတော့มูยาที่มาติดลุမျိုးทั่วเพียงอ่ะสรแล้วเนี่ยปูพี่มาอแค่ๆปูชื่อบาดเปีย
လက်ရှိကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကိုရပ်တန့်ဖို့ပြည်သူ့လွှတ်တော်အစည်းအဝေးမှာတက်ဆိုင်ရာလွှတ်တော်အမတ်တွေနဲ့တက်မတော်ကိုယ်စားလှယ်တွေအကြိတ်အနေဆွေးနွေးခဲ့ကြပါတယ်အဓိကပဋိပက္ခဖြစ်နေတဲ့တနိုင်းဒေသကထွက်တဲ့ရွှေပရင်တူဖော်ရေးလုပ်ငန်းတွေကိုဥပဒေနဲ့အညီတရားဝင်လုပ်ကင်ခွင့်ပေးဖို့တနိုင်းလွှတ်တော်အမတ်ဦးလင်းလင်းဦးရဲ့အဆိုပြုချက်ကိုတက်ရောက်လာတ စတင်မြင်လာရပြီမဲ့တက်မတော်ဘက်ကနေမြေရှင်းလင်းရေးတွေကိုဆက်လက်ဆောင်ရွက်မယ်လို့ဆိုလာတဲ့အတွက် KIA နဲ့တက်မတော်ကြားတိုက်ပွဲတွေပိုပြီးပြင်းထန်လာမယ့်အခြေအနေတွေကိုစိုးရိမ်မိကြောင်းဒေသခံတွေကပြောပါရရှင
်မိုင်းအင်ဂျင်နဲ့ပြောပြသွားတာပါကချင်းပြည်နယ်ပြီးတော့အခုရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါရခိုင်ပြည်နယ်မှာအတွင်းမှာရှိတဲ့အကျန်းဖက်သမားတွေခိုးလုံနေတယ်လို့ယူဆရတဲ့မေယူတောင်တန်းပေါ်ကိုနေမင်းရှင်းလင်းရေးတွေတိုးမြင့်ပြီးတော့လှုပ်ဆောင်သွားမယ်လို့ပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်ဒေသတွင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးကိုစစ်တိုက်လှုပ်သွားမယ်လို့ပြည်내အစိုးရကပြောပါတယ်ဒီသတင်းအပြည့်စုံကို VOA သတင်းဌာနရဲ့သတင်းတော့မတ်မီခါကပြောပြပေးပါလိမ့်မယ်ခင်ဗျာ
အကျန်းဖက်သမားတွေခိုးအောင်နေတယ်လို့ယူဆရတဲ့ရခိုင်ပြည်နယ်မှာရှိတဲ့မေယူတောင်တန်းပေါ်မှာနေမြေရှင်းလင်းပေးဖို့ဒီကနေ့အမျိုးသားလွှတ်တော်မှာရခိုင်မျိုးသားပါတီဘက်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတင်ပြတောက်ဆိုခဲ့ပါတယ်ဒီပေါ်ပြည်ထရေးဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုကခုလိုပြောဆိုလိုက်တာဖြစ်ပါတယ
်ရေသေးတော်မြို့နယ်မောင်းတော်မြို့နယ်ဘူးကြီးတော်မြို့နယ်တို့နဲ့ဆက်စပ်လက်ရှိတဲ့မေယူတောင်ကျော်တဝိုက်လူသူရောက်ပေါက်နေတဲ့တောင်များရှိုများချိုင်ဝိုင်းများမှာလူမျိုးတပ်ဖွဲ့ဝင်များမှာစစ်စမ်းမပြတ်ရှင်းလင်းရရှိတဲ့အခါမှာ2019ခုနှစ်ဇွန်လ20ရက်နေ့မှာတကြိမ်ဇူလိုင်လ30ရက်နေ့မှာတကြိမ်အကြမ်းဖက်တောင်ကျမ်းသူများရဲ့နေရာများကိုဖောက်ထုတ်နိုင်ခဲ့ပြီးလူနေရာတဲများလက်နက်နဲ့ရမ်းပြော်များရိတ်ခါများနဲ့သုံးဆောင်ပစ္စည်းများကိုတင်းစီရမိခဲ့တဲ့ပြီးအကြမ်းဖက်သမား3ခုလည်းအသေးဖမ်းဆီးရမိခဲ့ပါတယ်ဆက်လက်စုံစမ်းဆောင်ရွက်လည်ရှိပါကြောင်းနဲ့နေကြားဆောင်ရဲတပ်ဖွဲ့နှင့်နေမိကန်းရဲတပ်ဖွဲ့တို့ဟာတပ်မတော်နဲ့ပူးပေါင်းပြီးမြေယူတောင်ကျော်၌နေမြေရှင်းလင်းရေးလုပ်ငန်းများကိုလည်းတွုံးမြင့်ဆောင်ရွက်လည်ရှိပါကြောင်းပြန်လည်ရှင်းလင်းကြေညာပါတယ်
။နေမြေရှင်းလင်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်မဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။တမတော်ဘက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတွေတွုံးမြင့်ချထားပါတယ်။အခုလိုတပ်တွေတွုံးမြင့်ချထားတာဟာဒေသခံပြည်သူတွေရဲ့လုံခြုံမှုအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်။ရသေးတောင်မြို့နယ်အတွင်းကျေးရွာအုပ်စု17ရွာမှာလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်4ရက်နေ့ကအောင်နန်းကျေးရွာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်လည်ရန်ပြုခဲ့တာတွေကြောင့်အဲ့ဒီနေရာနဲ့အနီးတစ်ဝိုက်မှာပုံမှန်144ထုတ်ပြန်ခဲ့တာပါ။မောင်တော်ဒေသအတွက်ထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကလည်းခုထိမရုတ်သိမ်းသေးပါဘူး။ပြည်နယ်အစိုးရဘက်ကတော့ရခိုင်ဒေသတွင်လုံခြုံမှုရှိအောင်တမရော်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်။ဒါအပြင်ဒေသတွင်းတည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတော့ဇက်တိုက်လှုပ်ဆောင်ပေးသွားမယ်လို့ပြောဆိုခဲ့ပြီးပြည်내ဘက်ကလှုပ်ဆောင်မယ်ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပြည်내အစိုးရအတွင်းရေးမှူးဦးတင်မောင်စေးကအခုလိုပြောပါတယ်
။ဟိုတည်ငြိမ်ရေးချမှုရှိလာတာနဲ့အများကျွန်တော်ကဒီဖွံ့ဖြိုးရေးတွေကိုကျွန်တော်တို့ကလုပ်မယ်။အခုလိုဆိုရင်ကျောင်းတော်ဒေသမှာရှိရင်ရက်ဒေသမှာရှိတိုင်းရင်းသားတွေစားဖို့တောက်ဖို့အဆင်ပြေဖို့အတွက်ဒီဆရာကအဓိကလည်းကျွန်တော်တို့ထောက်ပံ့ပေးနေတယ်။အဲ့တော့ဒီဟာလုံးကြီးလုပ်နိုင်ဖို့အတွက်နေရာသုံးဆက်ကြည့်လိုက်ရင်ကောင်းမှုပြီးမယ်။အခုသဘာဝတူချင်းတောင်းပြနေတယ်အတိုက်ပြနိုင်ဖို့ဒီဆက်ကြည့်တယ်ထောက်ပံ့ပေးမယ်။ဒီနောက်ကကျွန်တော်တို့ဒီစာကနာဆုံးလို့ကြည့်ရတယ်မှာ50နေပြီးပြီနဲ့အဲ့တော့ကျတဲ့ဒီတိုင်းရင်းသားပြီးဖြစ်တဲ့မင်းဆရာဒီပြည်နယ်လေးဟိုကရှင်းလေးပွဲတွေအဲ့တော့ဒီဥဆောင်လေးတွေကျွန်တော်တို့က
လက်ရှိလုံခြုံရေးတိုးမြင့်ဆောင်ရွက်နေတာမှာပြီးခဲ့တဲ့ဩဂုတ်လ12ရက်နဲ့13ရက်တွေမှာမတင်ကားပွဲရာတွေ့ရှိရတဲ့ဆိုတဲ့သူတွေကိုဖမ်းဆီးရမိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်ဒီလူတွေကိုစစ်ဆေးရမှာတော့မောင်တော်အကြမ်းဖက်မှုဖြစ်ပွားပြီးနောက်ပိုင်းနေအိမ်တွေကိုမိရှို့တာမှာပါဝင်ပတ်သက်ခဲ့သူတွေဖြစ်တယ်လို့ Nangan no timing and young are topian tawari. Mau no a jampamu no by ma. A pimet yatari, lojan kayarari, pansy kayarari, piao sonirari, ha kutin team yat dewau. Begare yapangale, jamai went under up piao sonia shibari. Topian tari sing in it ya. Dinit john lagon a tea. Lojan tapia kayare uyeha. A yaw lazy niba shine be. A yaw donze niba garo, pansy kayalo, piao sonia shibari. Yakan binego toyo lila gere, gula a two tandeman, Miss Yan Hiligaro, de Darin Longjo, you told me like Dane Patabi, Taha sewing boy, a chain it cupchin it, look, topian, biosu, tawarishi.
Mammy Kavakna, Guro, Nanganaga, drain loribego, sepame. American Birozuma, Limuy Quajamu, among Pomudi to Niamashi, Ulu Tamara, Donald Trump, Pioja Labare, Virginia, Bine, Charles, Film, Yuma, Lutia, Tesombio, Nasello, Dan Yagere. Lumioe chicane, champe, sana, pia, buri, potamaraga, piment, and nation chart. Pio charging machine, so be your weaver, caniaji, matamara, tranga, gulu, pio jacketaba. America ma, lubio, chizo, ye, wara, begani, bido, inabia, champe, kerebo, pido, madame, cave, bibale, weaver, nijare, jaw, masumia monga, then said bibali mecca.
A thaw young, lumio, queja muha, emidan, jonia, ne, maganso, aloya, piedello, tamara, donald, tranga, tenelani, ma, pio jali barre. Virginia Pine, Charlottesville, Muma, Seneniga Picket, a jumper, Santa Pia Murina, Badalo, American Pidanzu, Shinny Joe Jeff Sessions, FBI Nunjai Mu Christopher Rero near Seaway Abima, Tamara Tramga, Quejamu, a Mombo Muru, America Mani, and Shibulo, Piojagera, Pipare.
Racism is evil, and those who cause violence in its name are criminals and thugs, including the KKK, neo Nazis, white supremacists. And other hate groups.
Atayo Lumio Quecha Muha, Amatan Soa Yonyamare. KKK, Lo Shadure, Nazi let the day, Lubu Gisoye Lulature Abawin, Among Boa or Lonsoni at the Chapueriha, Quecha Mugo, Chicane, a Jampe Loya de Lokaja at Dre, Truha Yazomu Julon Dure, Luyangari Pibare. Diluriha American Piture, Liza Dambo Tare, Sanego, Lamacanjadure Pibare. Aloha Dandu Nimiare, Sore, a Checo, Chicambi, Dinangango di Town Taraba. Panishinga, Aloha Nimia, Lutama Tabare, Genoa Ubre ya, Puezibo ya, Aloha, Dandu Nimia, Shijabare.
Seninirunga, Lubu Gizoe, Wari, report, Dampia, Sanabia, Nijare, Lu Otego, Ludioga, Gani, a dear with Dikelo, a mute media of the Songevare, Ohio Binega, a tennessee, a year, James Alex Fieldha, Shientai Mangi Mu, Luda Murone, Pansi Cantayabare, Sejo Tatega, Nazi Aja Dulo Sure Dugo, Tenelanironga, Gana Ujonto Sisege Bido, Amagan, Lubibo, Diayonga, Nien Sangevare, Seneniga, Jemper, Sanapia Muri, Pibide now, Di Sanapia Murima, Babansonga, Bawinidelu, Tamra Tramga, Biojagate, Dwe, Weber Muri, Trapogevare, A Jemper Muri, Sadengate, Lubu Gizoe, Wadi Rebo, Tamaraga, Bimbian Tantam. Shoncha Pitigajim Shibulo, Republican Rio, Democratiba, Weban Gejaraba, Charlottesville Mugu, Tanam Yozon, Gambi, Chita, Sana Labiajare, Nazi let the Dre, Lubu Gizoe, Wadi Rigo, Nanganegaba, Tadabo, Virginia Pine, Ocho Yemu, Terry McAuliffe, Capio Jagevare.
I not only say go home, get out of the city of Charlottesville, get out of the state of Virginia. I would tell you to get out of the United States of America.
In Pianjabo, Charlottesville, Mugan, Nebido, Tokwa, Tuabu, Virginia, Pinegan, Nebido, Tatuajabu, Bech, and Pionidam, Hobabu, American Piranzu, Regani, Tatuajaba, Lupio Jamare, American Piranzu, Taipu, and yet decayed a chicken tam morigo,
American Ma, down my name, Yao Bain type worry, Picade, Pidrin Sedonga, Johnson Lulare, down by Gat, Confederate Dadry, Bojo Gidia Pietu, Robert Elie, Jayo, Charlottesville, Mulega, Benjamin Kurema, Shivare, Erio Tugigo, Pesha, Pipo, Mu Anabainriga, Savianira Jang, Machina Jare, Lubu Gizoe, Wadi Riga, Charlottesville, Mugo, Chita Labi, Santa Piage Jaraba. Nibam Yazwa Adwin, Lubu Wadi, and Yazong Suwe, Chita Mulu, Bionine, Santa Piamugo, Dampian Sanjin, Sanabia Yaga, a Jampamuri, Pikiraba, Layazon Wadi Ria Loyaha, Sasapoya, Piedelo, Germany, Wijijo, Bioguyadu, Stefan Zaibaga, Biojagevare.
Da wurde unverhüllt und in übelster Form Rassismus zur Schau gestellt, Antisemitismus, Hass.
Beloma Lemkanene, Lumiodi Wara, Ju Mondi Wara, Mondiadu, Sasapo, a Gongzon Posen, Biadagera, Pipare. Dilu Pioso Mudi Loyadiga, Beloma Lekanesiam Shibau. Yan Lunide, Leazon, Wadi Dego, Nyen Chanya, တုံ့ပြန်နေသူတွေနဲ့အတူဂျာမနီဝန်ကြီးချုပ်နဲ့ဂျာမနီဆိုရကအတူရက်တည်နေပါတယ်
။ခွဲခြားဆက်ဆံမှုအမုန်းပွားမှုနဲ့အကြမ်းဖက်မှုတွေကိုစန့်ကျင်တဲ့အမေရိကန်ပြည်ထောင်စုနဲ့အတူဗြိတိန်နိုင်ငံရက်တည်နေပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကလည်းပြောကြားခဲ့ပါတယ်။ Charlottesville မြို့မှာစနေနေ့ကဆန္ဒပြမှုတွေအတွင်းမှာအသက်32နှစ်အရွယ်ဟက်သက်ဟေယာသေဆုံးခဲ့တဲ့အပြင်19ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။ယုံကြည်ချက်အတွက်သေဆုံးသွားတဲ့သမီးအတွက်ဂုဏ်ယူကြောင်းဟက်သက်ရဲ့မိခင်ကပြောပြီးတော့သူ့သမီးကိုအမတ်ရစေဖို့ညီမျှချင်းတရားမျှတခြင်းတို့ဘက်ကဆက်ပြီးထောက်ခံလှုပ်ရှားသွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
။မဆုမြန်မွန်ပြောပြသွားတာဖြစ်ပါရခင်ဗျာ။သွားရရှင်ခင်ဗျာ။မြောက်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားတင်းမာမှုတွေတိုးမြင့်လာနေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့နှစ်ပတ်လည်စီးရီးလက်ကျင့်မှုတွေလုပ်ဖို့လည်းအစီအစဉ်ရှိနေပါတယ်။ဒီချိန်မှာပဲအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ဒ်တောင်ကိုရီးယားနိုင်ငံကိုရောက်လာပြီးတော့သမ္မတမွန်ဂျေအင်းနဲ့တွေ့ဆုံခဲ့ပါတယ်။ဒီအကြောင်း VOA သတင်းတော့ကာလာဘက်သတင်းပေးပို့ထားတာကိုခြေခံပြီးတော့ကိုအောင်လွင်ကကိုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကိုရီးယားကျွန်းဆွယ်မှာထတ်လို့ခေါ်တဲ့ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးလှုပ်ထုံးလုံနည်းဆိုင်ရာကိစ္စရပ်တွေကိုအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားမဟာမိတ်နိုင်ငံပူးတွဲပြီးတော့လှုပ်ဆောင်နေကြတယ်လို့အမေရိကန်စေဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ကပြောပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မနေ့တုန်းကတွေ့ဆုံခဲ့ကြတော့ကထက်ဒုံခွင်းလုံးစနစ်အပြည့်ဝချထားရေးကိစ္စဘယ်ချိန်မှလှုပ်ဆောင်မယ်ဆိုတဲ့အချိန်စရတိကျကိုတော့ပြောဆိုခဲ့ကြတာမရှိဘူးလို့ဗိုလ်ချုပ်ကြီးဒန်ဖို့ကဆိုပါတယ်ပစိဖိတ်သမုဒ္ဒရာတွင်းကအမေရိကန်ပိုင်ဂွမ်ကျွန်းနားကိုတာလက်ပစ်ဒုံးကျည်တွေနဲ့ပစ်ခတ်ဖို့ရှိတယ်ဆိုတဲ့ချိန်ချောက်မှုတွေရှိလာပြီးရက်နှဲငယ်တွင်းမှာပဲအမေရိကန်ဗိုလ်ချုပ်ကြီးဂျိုးဒန်ဖို့တောင်ကိုရီးယားနိုင်ငံကိုရောက်လာခဲ့တာပါဂွမ်ကျွန်းကိုထိရင်တော့မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်သွားမယ်လို့American Thamra Donald Trump ကတုံ့ပြန်ထားပါတယ
် And if anything happens to Guam there's going to be big big trouble in North Korea.
ဂွမ်ကျွန်းမှာတခုခုဖြစ်လာလို့ကတော့မြောက်ကိုရီးယားအနေနဲ့အကြီးအကျယ်ဒုက္ခရောက်သွားလိမ့်မယ်လို့ Thamra Trump ကနေပြောသွားခဲ့တာပါ။ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းစင်ရေးလှုပ်ဆောင်မှုမှာ American ဆိုရရဲ့တန်တမာရေးနဲ့စီးပွားရေးဆိုင်ရာကြိုးပမ်းမှုတွေကိုအားပေးထောက်ပံ့သွားဖို့ဆိုတဲ့ကိစ္စကိုပဲ American စစ်တပ်ကအဓိကအာရုံစိုက်ထားတယ်ဆိုပေမဲ့တိုက်ခိုက်ရေးအစီအစဉ်တွေလည်းရှိတယ်လို့ဗိုလ်ချုပ်ကြီးဒန်ဖော့ကပြောပါတယ
် As a military leader I've got to make sure that the president does have viable
စီးပွားရေးနဲ့တန်တမာပီအပီဆောင်ရွက်ချက်တွေမအောင်မြင်ခဲ့ရင်တမန်အနေနဲ့စီးရေးအရလုပ်နိုင်မဲ့နည်းလမ်းတွေတေချာအောင်စစ်ခေါင်းဆောင်တဦးအနေနဲ့ကျွန်တော်လှုပ်ထားရပါတယ
် American ကာကွယ်ရေးဝန်ကြီး John Mattis နဲ့နိုင်ငံတိုင်းဝန်ကြီး Rex Tillerson တို့ကလည်းတောင်ကိုရီးယားဆိုရတဲ့ကထတ်ဒုံခွင်းဒုံစနစ်ချထားရေးကိုဆက်ပြီးတော့ဆောင်ရွက်နေတာနဲ့ပတ်သက်ပြီး Wall Street Journal မှာချီးကျူးထားပါတယ်။ထတ်ဒုံခွင်းဒုံစနစ်ဟာတာဒိုတာလက်နဲ့တိုက်ချင်းပြစ်မီဇိုက်ဒုံးကြီးတွေကိုလန်ခုလတ်မှာပစ်ချနိုင်တဲ့ဒုံစနစ်ဖြစ်ပါတယ်။မြောက်ကိုရီးယားဟာဒေတာရင်းနဲ့ကမ္ဘာလုံခြုံရေးကိုပါချိန်ချောက်လာနေပြီလို့တောင်ကိုရီးယားသမ္မတကပြောတဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဖက်ဆူဟွန်ကမနေ့တုန်းကပဲသတင်းတော့တွေကိုပြောပါတယ်။
현재의한반도안보상황은
နော်ကိုရီးယားရဲ့နျူကလ িয়ার နဲ့မီဇိုင်းဒုံးကျည်တိုးမြင့်ဆန့်တက်မှုတွေကြောင့်ကိုရီးယားကျွန်းဆွယ်ရဲ့အခြေအနေဟာတခါမှမကြုံမှုတဲ့ဆိုးရိမ်မှုမျိုးနဲ့ကြုံနေရတယ်။ဒါတွေဟာတကယ်ပဲဖြစ်လာနိုင်မဲ့အန္တရာယ်တွေလည်းဖြစ်တယ်။နိုင်ငံတကာကတောက်လျှောက်ကန့်ကွက်နေတဲ့ကြားကနေနော်ကိုရီးယားဘက်ကဒုံးကျည်ဆန့်တက်မှုတွေလှုပ်လာခဲ့တာကြောင့်ဒေသတွင်းလုံခြုံရေးရောနိုင်ငံတကာလုံခြုံရေးကိုပါချိန်ချောက်လာနေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောတဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကကိုရီးယားလို့ပြောသွားခဲ့တာပါ။နော်ကိုရီးယားရဲ့ရန်စားမှုတွေကိုရပ်တန့်ပြီးတော့ပစ်ဆုံဆွေးနွေးမှုတွေကိုချက်ချင်းလုပ်ဖို့လဲတောင်ကိုရီးယားသမ္မတကအပြင်းထန်တိုက်တွန်းနေတာပါ။လော့ဆယ်တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်စီးဦးစီးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ရဲ့အာရှခီးစဉ်မှာတောင်ကိုရီးယားပြည်ရင်တရုတ်နိုင်ငံကိုသွားမှာပါ။အဲ့ဒီမှာတရုတ်နိုင်ငံရဲ့ခေါင်းဆောင်တွေစီးရေးခေါင်းဆောင်တွေနဲ့သူတွေ့ဆုံပြောဆိုဖို့ရှိပါတယ်။တရုတ်နိုင်ငံဟာတောင်ကိုရီးယားမှာထတ်ဒုံးခွင်းဒုံးစနစ်ချထားမှုကိုအပြင်းထန်ကန့်ကွက်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။တရုတ်နိုင်ငံခီးစဉ်ပြည်ရင်ဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ဂျပန်နိုင်ငံကိုခီးဆက်มาဖြစ်ပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုအခုလိုရေဒီယိုကနေပြီးတော့နားဆင်နေကြသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOE ရဲ့ Facebook ဆာမျက်နှာတွေမှာလည်းအတန်လွှင့်ချင်တဲ့တပင်းကြီးနားဆင်နိုင်ကြပါတယ်ခင်ဗျာ။
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုနားဆင်နေကြတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလံမီတာ190 kilohertz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြအစီအစဉ်လေးမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တင်ဆက်တဲ့အခါမှာဆိုရင်တော့
ဘသူမှစာမလုပ်ဘူးအစိုးရကလည်းစာမလုပ်ဘူးအစိုးရစာမလုပ်တဲ့အတွက်နိုင်ငံတကာ
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကြရင်နားဆင်ကြဖို့ရှိပါတယ်။ဒါအပြင်တုတ္တဆိုလို့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရှေ့ကိုရွေ့နေပါပြီဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post သတင်းစာရဲ့စီးပွားရေးကော်လမ်မှာလာရီယေကင်ကြီးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြခြင်းပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့အစိုးရရဲ့လှုပ်ဆောင်မှုတွေထိတိယောက်ရှိစေဖို့အတွက်မြန်မာအစိုးရအနေနဲ့ထူးခြားတဲ့ခြေလှမ်းသစ်တွေလှမ်းမှုပြင်ဆင်နေပြီဆိုပြီးတော့ဆောင်းမကိုအစကြီးရေးသားထားတာပါအစိုးရအဖွဲ့ဝင်နေရာတော်တော်များများကိုပြောင်းလဲပစ်ဖို့ရှိနေတယ်လို့စီးပွားရေးဗျူဟာနဲ့ပတ်သက်ပြီးတော့အသေးစိတ်ပြင်ဆင်နေမှုကလည်းနောက်ဆုံးအဆင့်ကိုရောက်နေပြီးအုပ်ချုပ်ရေးအဆင့်တာဝန်ရှိသူတွေအပြောင်းအရွှေ့ကတော့စပြီးတော့တောင်လှုပ်ဆောင်နေပြီဖြစ်တယ်လို့ရေးသားထားပါတယ်ဝင်းကြီးအဆင့်ရှိတဲ့ပုံကိုယ်တွေအပြောင်းအရွှေ့ပြုလုပ်ရတာကတော့အစိုးရခေါင်းဆောင်ပိုင်းအားကောင်းလာစေဖို့နဲ့အထူးသဖြင့်လျှက်စစ်တအားထုတ်လုပ်မှုကဏ္ဍစီဝါရေးဖွံ့ဖြိုးတိုးတက်မှုအတွက်ရည်ရွယ်ပြီးတော့ပြုလုပ်တာဖြစ်ပါတယ်။အတွင်းဒီတယောက်ရဲ့ပြောကြားချက်အရထူးခြားတဲ့အပြောင်းလဲတွေဩဂုတ်လအတွင်းမှာပြုလုပ်ဖို့ရှိတယ်လို့ဆိုပါတယ်။ပြည်တွင်းကစီဝါရေးလောကသားတွေညှိတွားနေကြတဲ့တိုင်းပြည်ရဲ့စီဝါရေးကဏ္ဍနဲ့ပတ်သက်လို့ပုံမှန်အားကောင်းတဲ့ဥဆောင်မှုပေးနိုင်အောင်စီမံချက်တွေရေးဆွဲနေတယ်လို့လည်းရေးသားထားပါတယ်။စီဝါရေးထိန်းချုပ်မှုတွေရှော့ပေါ့ပေးရေးဟာအစိုးရစီဝါရေးမူဝါဒရဲ့အရေးပါတဲ့အချက်ဖြစ်တဲ့အကြောင်းမြန်မာအစိုးရရဲ့အထူးအကြံပေးဩစတြေးလျပညာရှင်ရှောင်းတန်လေးကပြောတဲ့အကြောင်းရေးသားထားပါတယ်။နောက်ပြီးအနောက်တိုင်းမှာပညာသင်ကြားခဲ့သူဗဟုပန်ဒုတိယအကြီးအကဲဟောင်းဝင်းစတန်ဆက်အောင်ကိုအစိုးရရဲ့စီးပွားရေးမူဝါဒပိုင်းမှာဆက်သွယ်ညှိနှိုင်းဆောင်ရွက်ပေးရတဲ့တာဝန်ယူဖို့အတွက်စီမံကိန်းနဲ့ဗန္ဒာရေးဒုတိယဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။ဦးဆက်အောင်ဟာအရင်သမ္မတဦးသိန်းစိန်လက်ထက်ကလေးကအထူးစီးပွားရေးဇုန်အကောင့်ထဲဖော်ရေးကိစ္စတွေမှာပြည်သူ့ကတဦးဖြစ်ခဲ့ပြီးတော့ပြည်ပရင်းနှီးမြှုပ်နှံသူတွေမျက်စိကျခဲ့ကြပါတယ်။ပြည်တွင်းစီးပွားရေးအတိုင်းအဝန်ကလည်းသူ့ကိုဒုတိယဝန်ကြီးနေရာခံထားမှုအပေါ်ကြိုးဆိုခဲ့ကြတယ်လို့ရေးသားထားပါတယ်။လျှက်စစ်စွမ်းအင်ဝန်ကြီးဦးဖေစင်ထွန်းနှုတ်ထွက်သွားပြီးတဲ့နောက်သူ့ရဲ့နေရာကိုဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ကပူးတက်ပြီးတော့တာဝန်ယူထားပါတယ်။စီးပွားရေးအပါအဝင်အထွေထွေတိုးတက်ဖွံ့ဖြိုးရေးအတွက်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာကျေးလက်ဒေသတွေမှာလျှက်စစ်တအားရရှိရေးကရေးပါတဲ့အကြောင်းဒေါအောင်ဆန်းစုကြည်အနေနဲ့သဘောပေါက်တယ်ဆိုတာကိုပြသနေတယ်လို့ရေးသားထားပါတယ်။နောက်ထပ်ပြောင်းလဲဖို့မျော်လင့်ရတဲ့ဝင်ကြီးနေရာတွေကတော့စီးပွားရေးဝင်ကြီးဆက်မှုဝင်ကြီးခရီးသွားလာရေးဝင်ကြီးနဲ့တိုင်းရင်းသားရေးရာဝင်ကြီးနေရာတွေဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဘန်ကောက်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်ဆက်လက်တင်ပြချင်တာကတော့စစ်တပ်ကမြန်မာနိုင်ငံကြီးကနေဖယ်ထုတ်ဖို့ဆိုတာဟာလက်တွေမှာမဖြစ်နိုင်ဘူးလို့တက်မတော်အရာရှိကြီးတဦးကပြောခဲ့တဲ့အကြောင်း AOD online မှာထည့်နိုင်စွာရေးသားထားတဲ့သတင်းဆောင်မှာဖြစ်ပါတယ်အရက်ဖက်နိုင်ငံကြီးအဖွဲ့အစည်းတွေရဲ့လက်အောက်မှာလက်နက်ကင်အဖွဲ့အစည်းဖြစ်တက်မတော်ဟာနိုင်ငံရေးရအတုံးချခံရလေရှိတာကြောင့်မြမနိုင်ငံရေးမှာစစ်တပ်ကိုဖယ်ထုတ်ဖို့ကြိုးစားတာဟာလက်တွေမှာမဖြစ်နိုင်တဲ့အကြောင်းနေပြည်တော်မှာကျင်းပနေတဲ့မြမဒီမိုကရေစီအတွင်ကူးပြောင်းမှုဖြစ်စဉ်တုံ့သက်ဆွေးနွေးပွဲမှာစစ်ဖက်အရက်ဖက်ဆက်ဆံရေးအကြောင်းဆွေးနွေးခဲ့စဉ်နိုင်ငံတော်ကာကွယ်ရေးတပ်ကတော်ဗိုလ်မှူးကြီးအောင်မြင့်ဦးကပြောကြားတယ်လို့ရေးသားထားပါတယ်စစ်ဖက်အရက်ဖက်ဆက်ဆံရေးအကြောင်းဆွေးနွေးမှုမှာတမရကူအရသာအုပ်ချုပ်ရေးအောက်မှာထားရှိနိုင်ရေးအတွက်မေးခွန်းထုတ်မှုတွေရှိခဲ့ပြီးတော့တချို့ကလည်းလက်ရှိအခြေအနေအရပူပေါင်းဆောင်ရွက်လို့ရသမျှကိုအတက်နိုင်ဆုံးပူပေါင်းလှုပ်ဆောင်မှုတိုက်တွန်းခဲ့ကြတယ်လို့ဆိုပါတယ်။ရန်ပြည်နယ်အစိုးရအဖွဲ့ရဲ့စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လည်းကတော့တက်မတော်ကရက်ဖက်အုပ်ချုပ်ရေးအောက်မှာထားလိုက်ခြင်းအပြင်ပြည်တွင်းမှာရှိတဲ့ပြဿနာတွေကိုပြည်လည်နိုင်တဲ့အကြောင်းအင်္ဂလိပ်ခေတ်အုပ်ချုပ်ရေးဂျပန်ခေတ်အုပ်ချုပ်ရေးနဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရစစ်ဖက်ဟာအရသာအုပ်ချုပ်ရေးလက်အောက်မှာပဲရှိခဲ့တဲ့အကြောင်းအရာဝတီကိုပြောကြားခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ။
ရရှိမှာခင်ဗျာ ဒီပြည်သူစေယုံတွေမှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်တဲ့အပေါ်မှာဝေဖန်ပြောဆိုချက်တွေရှိတယ်လို့ပဲတစ်ဖက်မှာတော့ဒီအစိုးရစေယုံတွေမှာစေဝါစေပစ္စည်းမလုံလောက်တာဆရာဝန်သူနာပြုတွေအတွက်လောက်ခလာစားကအစအကျိုးခံစား권တွေအားနေတာတွေရှိနေပြန်ပါတယ်လူလူကြမ်းမာရေးအတွက်အခြေခံကြတဲ့ပြည်သူစေယုံစေကန်တွေအတွက်ဘာတွေများလိုအပ်ချက်ရှိနေပါသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
အင်္ဂါညတည်းရဲ့ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေအခုနှစ်ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုအခုလေ့လာနေကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန်ဣဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် ATM အသုံးညာ
Take your time.
ဖြစ်ပါတယ်။စာလုံးပေါင်းက TAKE take ကယူတာ YOUR ကသင်ရယ် TIME time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကလူတဦးကအချိန်ကိုယူတာပေါ့ idiom အသေးပဲကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစိစိလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I was told not to rush with my work. So I took my time to finish it. But I did it well.
ကျွန်တော်လုံးနဲ့ပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစိစိပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I was told not to rush with my work so I took my time to finish it but I did it well
အေးအေးစိစိပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
take your time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom တို့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးကြားမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရပြောင်းလဲနေတဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်မှုကလည်းဒီပေနဲ့တဲ့ဖြစ်ပေါ်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လက်တွေ့မှာအဲ့ဒီမျှော်လင့်ချက်တွေအကောင့်ထဲဖော်မလာသေးတာကိုတွေ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေတယ်လဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖိုးဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ။
နိုင်ငံမှာအနေဒီအစိုးရတည်တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွေမကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါတယ်ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်သူကနိုင်ငံသားကယင်းနှမြုံတဲ့သူတွေကိုမျက်လုံးပိတ်နိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကယင်းနှမြုံမှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးယင်းနှမြုံမှုတွေလိုတာပေါ့နော်အဲငွေကြေးယင်းနှမြုံမှုလုံးမဲ့ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာကိုအားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံမှုအတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနှီးမြုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တစ်ချက်ကမျက်စစ်ဆွမ်းအားမရှိဘူးနှင်းချက်ကလမ်းမဆက်သွယ်ရေးခက်ခဲတယ်အဲသုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့သူကပြောနေတာပေါ့ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြည်သိနိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့ စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရည်အဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးတဲ့ထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတိုင်းပြည်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ
်။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းရှိတာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပီပီဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့တက်တာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ်နဲ့နိုင်ငံသားကရင်းနှီးမြှုပ်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တဲမှာလူတွေအများစုပြောနေတာတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းတိတိလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့တိတိလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးကြီးလာပြီးတော့ပြုံနှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေဘာလို့စဖို့လိုလဲဆိုတော့ဒီတိတိလေးတွေလောက်တာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်။ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတယ်ပေါ့။ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေအစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်။အစိုးရအနေနဲ့လည်းလုပ်ငန်းတိတိလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ
။အဲ့ဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်ဆိုးကျိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ်
။ဆိုအဲ့လိုလုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့အဲ့ချိန်မှာကုန်စည်နှုန်းတွေမတည်မငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စားဝတ်တွေရကျက်တဲ့မယ်ကျက်တဲ့လို့ရှိရင်နိုင်ငံရဲ့အခြေအနေတွေမတည်မငြိမ်ဖြစ်မယ်ပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်ကတတ်တာနဲ့နှုံထားနဲ့ရရဖို့လိုရပေါ့လေဆိုတော့ဒါကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လွန်ခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကဖြည့်ခွင့်မရှိဘူးဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နာခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိနေချင်းနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှိမ့်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ
်ဆိုအရင်တော့ကတော့နိုင်ငံတကာကကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အိနေချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေအဲ့လိုယူရတဲ့အခါကျတော့အိနေချင်းနိုင်ငံယူရတဲ့ဟာမှမကောင်းတာတော့အိနေချင်းဖြစ်တဲ့အတွက်ဒီအိနေချင်းကကိုယ့်ကိုနိုင်ငံရေးရာရောစီးပွားရေးရာရောလူမှုရေးရာရောဝင်ရောက်ပြီးတော့ထွက်မိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့အခါမှာအတိုးနှုံးတွေပါညားတာလဲကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်တက်ပါတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့သုံးရရာဂိုင်းနှုံးလည်းဖြစ်နိုင်တယ်တက်သမ၅လည်းဖြစ်နိုင်တယ်တိရာဂိုင်းနှုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသာကျွန်တော်တို့ကနေပြီးတော့သက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့သက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းပေးပေးလေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းပေးပေးလေးတွေကျွန်တော်တည်ထောင်မယ်အဲဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်တဲ့စေယုံပေးပေးလေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီလျှက်စစ်တို့စက်မှုစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့စွန့်ပစ်ရေးတွေကိုတတ်နေဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်စင်တင်ဖြစ်လာပြီးတော့နိုင်ငံသားကယင်းနှိမ့်တံမှုတွေဝင်လာပါဆိုတော့အဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးထောင်တက်သွားမှာပေါ့လေ
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘယ်သူမှစားမလုပ်ဘူးအစိုးရကလည်းစားမလုပ်ဘူးအစိုးရစားမလုပ်တဲ့အတွက်နိုင်ငံတကာမရှိတဲ့ယင်းနှိမ့်တဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ကစီးပွားရေးနှိမ့်ကွေးလာတယ်လို့ညင်တယ်ဒီဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်တစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါ စိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရဖယ်လို့ကျွန်တော်မြင်တယ်လေ။အဲကြောင့်မို့လို့ကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကသိစေချင်တယ်လေ။
စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတိအကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လှုပ်သားတွေအဆင့်တင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
ဘူဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါအခုတစ်ပတ်မှာတော့ချီဟောင်းအဝိထဲတွေကိုဘလို့စူးစောင်းထိန်းသိမ်းကြတယ်လဲဆိုတာနဲ့ပေါ်ွားတဲ့မော်တော်ကားတွေထုတ်လုပ်ဖို့အတွက်ဘလို့စမ်းသက်တယ်လဲနောက်ပြီးတော့ဆီလီကွန်ဗယ်လီကကွန်ပျူတာပရိုဂရမ်ရေးဆွဲတဲ့ကုမ္ပဏီတစ်ခုအကြောင်းစာတာတွေကိုကိုအောင်အောင်ကတင်ဆက်ပေးထားပါတယ်နားဆင်ပါခင်ဗျာ
လူသားတွေအနေနဲ့သူတို့ဖြတ်တန်းခဲ့ရပတ်ဝန်းကျင်ကသမိုင်းဝင်အစာအုပ်တွေအထင်ကရနေရာတွေကိုနောင်လာနောင်သားတွေလည်လာလို့ရအောင်ထိမ့်သိမ့်လေးရှိသလိုပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကတော့ရှေးအောင်ရိုးရာဝတ်စုံတွေကိုထိမ့်သိမ့်ပေးနေပါတယ်မေရီလန်းပြည်နယ်ဟတ်ဖို့ခရိုင်မှာရှိတဲ့သမိုင်းဆိုင်ရာပစ္စည်းတွေကိုထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့ဝင်ဘက်စီလေးမန်းကတော့ဒီဝတ်စုံတွေဖက်နက်တွေလက်ရည်တွေကိုဘာကြောင့်စုဆောင်ထားတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ
် It's part of our social historyhow people dressed
ဒါအတိတ်ကလူမှုဘဝတစ်စိတ်တစ်ပိုင်းမှာလူတွေဘယ်လိုဝတ်စားကြတယ်လဲဆိုတာကိုဒီဝတ်စုံတွေကညွှန်ပြပေးနေတာလေစာရွက်စာတမ်းအချက်အလက်တွေလိုပဲဒီဝတ်စုံတွေဟာတမိုင်းရဲ့အစိတ်ပိုင်းပါပဲလေ
မျိုးဆက်အလိုက်ထင်းထင်းရှောက်ရှောက်ခဲ့တဲ့ရှေးအောင်ပစ္စည်းတွေကိုမိသားစုတွေကနောက်ဆုံးမှလာရောက်လှူဒန်းကြပါတယ်နှစ်ပေါင်းများစွာသင်စီထားတာကြောင့်ယိုယွင်းနေတဲ့အချို့အဝတ်ထည်တွေကိုတော့မူလလက်ရမပြတ်ပြန်ချုပ်ပြပင်လေးရှိပါတယ်အဲ့လိုပြန်လည်ပြင်ဆင်ရမှာသမိုင်းဝင်လက်ရာတွေမူလအတိုင်းမပြတ်ယွင်းစေဖို့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တဲ့အကြောင်းလေးမန်းကပြောပါတယ
် You can find almost anything on the internet. We have some books that we
Internet ပေါ်မှာအားလုံးရှာလို့ရတယ်လို့စာအုပ်တချို့လည်းဒီမှာရှိပါတယ်တကယ်လို့တခုခုကိုသေသေးချာချာသိဖို့လိုမယ်အချိန်နဲ့ငွေကြေးလည်းတတ်နိုင်မယ်ဆိုရင်တော့ကျွမ်းကျင်ပညာရှင်တွေကိုငှားပြီးစနစ်တကျပြုစုထိန်းသိမ်းနိုင်တယ်လေ
ဒလိုလာရောက်လူတန်းကြတဲ့ရှင်အောင်အဝိထေရီထဲမှာ1900ပြည့်နှစ်နောက်ပိုင်းကနေ1990ခုနှစ်အတွင်းချုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်ဒီအဝိထေရီရေရှည်ခံအတွက်တော့အက်ဆစ်မပါတဲ့စက်ကူသားတွေစက်ကူဘုံတွေတုံးပြီးတော့တင်းစီပါတယ်ဟာဖို့ရှင်အောင်အဝိထေစုဆောင်ရေးအဖွဲ့ရဲ့တက်တန်းကတော့132နှစ်ရှိပြီဖြစ်ပြီးမေရီလန်းပြည်နယ်ဘဲလ်အဲယာမြို့ကစားရိုက်ဟောင်းတစ်ခုမှာဖွင့်လှစ်ထားတာပါအဖွဲ့ဝင်မေရီယန်စကော်ဝန်စကီက
The recording of the history, our past history.
သမိုင်းအချက်အလက်တွေကိုမှတ်တမ်းတင်ဖို့ဆောင်ရွက်တာပါ။ဒါမှနောက်လာနောက်သားတွေအနေနဲ့သူတို့တွေဘယ်ကဆင်းသက်လာပြီးတော့ဒီနေ့လက်ရှိအခြေအနေအထိဘယ်လိုပြောင်းလဲလာတယ်လဲဆိုတာကိုသိရမှာပါ
။ဒီပြရိုက်ကိုလာရောက်လေ့လာသူတွေအနေနဲ့ရှေ့ခေတ်သတင်းစာတွေ၊စာရွက်စာတမ်းတွေ၊ရှေးအောင်လက်ရာတွေ၊ပရိဘောဂတွေ၊ဓာတ်ပုံတွေကိုလည်းတွေ့နိုင်ပါတယ်။အလဲလာသူတူဖြစ်တဲ့လေးဘော့စနက်က
I love seeing old clothes. My mother is a
ရှေးအောင်အဝတ်ထည်တွေကိုကြိုက်ပါတယ်။အမေကအဝတ်ချုပ်တော့ဒီလိုမျိုးတထည်ရဖို့ဘလောက်တောင်ချေယူရတယ်ဆိုတာကိုနားလည်ပြီးတော့တန်ဖိုးထားပါတယ်အထူးသဖြင့်လက်ဝင်အောင်လှုပ်ထားရတာတွေကိုပါအခုလိုထိမ့်သိမ်းထားနိုင်တာတကယ့်ကိုကောင်းပါတယ
်ရှင်းအောင်လက်ရာတွေကိုထိမ့်သိမ်းထားနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာကြောင့်လဲစေတနာဝန်ထမ်းတွေအနေနဲ့တက်တက်ကြွကြဆောင်ရွက်ကြပါရခင်ဗျာမော်တော်ကားတွေရဲ့ရေသွင်းနဲ့ဘေးအန္တရာယ်လုံခြုံရေးကိုမထိခိုက်စေဘဲပိုးပြီးတော့ကုန်ကျစရိတ်သက်သာစေတဲ့နည်းလမ်းတွေကိုမော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကအပြန်ဆိုင်ရှာဖွေနေပါတယ်။အခုကမှတော့မော်တော်ကားကိုရီယာတွေကိုပိုးပြီးတော့ပေါ်ပေါက်အောင်လှုပ်ဆောင်ပြီးစီးနင်းသူတွေကိုလည်းအန္တရာယ်မဖြစ်စေနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။အထူးသဖြင့်ဒီ American ပြည်အောင်စုမှရောင်းချမဲ့မော်တော်ကားအမျိုးအစားတွေကိုဈေးကွက်တင်မရောင်းချခင်မှာမော်တော်တဆကားတိုက်မှုတွေဖြစ်ရင်ဘလောက်ထိအောင်ခံနိုင်ရရှိမလဲဆိုတာကိုအရင်စမ်းသပ်လို့ရှိပါတယ်။အမျိုးသားသိပ္ပံနဲ့နည်းပညာအင်စတီကျူ NIST မှာဆိုရင်စံတမှုတစ်ခုအရာကားကိုရီးယားရဲ့ခန္ဓာရင်အားကိုမထိခိုက်စေဘဲပိုပေါ်ပါအောင်လုပ်နိုင်တယ်လို့ဆိုရတဲ့ NIST မော်တော်ကားကိုရီးယားတိဆောက်ရေးဆိုင်ရာပညာရှင် Tim Foskey က
The testing the automotive companies does is fairly simple.
ထိရှားမှုကိုဘလောက်တိခံနိုင်ရှိမလဲဆိုတဲ့စမ်းသပ်မှုတွေကိုကုမ္ပဏီတွေကအမြဲရှာဖွေနေပါတယ်။နောက်ထပ်တစ်ဆင့်မြင်မော်ဒယ်တွေအတွက်ဒီပစ္စည်းတွေကိုထုတ်လုပ်တဲ့အခါမှာရောအသုံးပြုတဲ့နေရာမှာရောခံနိုင်စွမ်းအားဘလောက်ရှိသလဲဆိုတဲ့တကယ့်အဖြေကိုအနည်းစားဆုံးသိရဖို့နှီးမျိုးစုံနဲ့စမ်းသပ်နေပါတယ်။
မော်တော်ကားကုမ္ပဏီတွေအနေနဲ့ပေါပေါပါပါနဲ့စီစားပိုသက်သားတဲ့မော်တော်ကားတွေထုတ်လုပ်နိုင်ဖို့ NIST ကကူညီနေပါတယ်။ပေါ်ပါတဲ့မော်တော်ကားကိုယ်တိုင်စမ်းသပ်တိစောက်ရေးအခန်းမှာတော့တက်ထုစနမူနာတွေကိုဆေးအဖြူသုံးပြီးဆေးအမင်းနဲ့အဲ့ဒီပေါ်မှာထပ်ဖြန်းပြီးတော့စမ်းပါတယ်။ Foskey က
We can deform the material in the center here in a very
အဓိကကဒီအလဲမှာဘာဖြစ်သွားတယ်လဲဆိုတာစမ်းသပ်တာပါ။ကားကိုယ်တဲ့နေရာတွေဟာဘလောက်ခံနိုင်ရှိမလဲဆိုတာကိုသိရဖို့အစားထိုးပြီးဒါကိုဆွဲဆန့်ကြည့်တယ်တွန်းကြည့်တယ်နောက်ဆက်ကြောင်းနေရာတွေဒေါင်းတွေကိုတိုက်မိတဲ့အခါမှာဘလို့ဖြစ်မလဲဆိုတာကိုသိရဖို့ပ
ါနမူနာတက်ထုစကိုဆွဲဆန့်ကြည့်တဲ့အခါမှာအရည်သွေးမြင် HD ကင်မရာနဲ့ရိုက်ကူးထားတာကြောင့်အရင်နီလန်ဟောင်းထက်ပိုးပြီးတော့အနေထားအမှန်ကိုတွေ့နိုင်ပါတယ် Foskey ကအခုလိုရှင်းပြပါတယ
် To give an example of what they're looking for
if ကဲလို့ဒါနမူနာတက်ထုစကို20ရာခိုင်နှုန်းဆွဲဆန့်လိုက်ပြီးတဲ့အခါပုံပြတ်သွားမယ်ဆိုရင်ဒါမှမဟုတ်22ရာခိုင်နှုန်းဆွဲဆန့်ပြီးမှသာတကယ်ပုံပြတ်သွားတာမျိုးဖြစ်ပြီးအဲ့ဒါကိုတေချာမတိုင်းနိုင်ဘူးဆိုရင်ဒီတက်ထုစာလေးကြောင့်နာမည်ပြက်ပြီးဒေါ်လာတန်းချီဆုံးရှုံးနိုင်ပါတယ
်။သိပ္ပံနည်းပညာရှင်တွေကအခုလိုစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ထဲမှာမော်တကားထုတ်လုပ်သူတွေဟာတက်ထုစာတွေကိုသာမဟုတ်ဘဲ fiber စာတွေကိုလည်းလာရောက်စမ်းသပ်နေပါတယ်ခင်ဗျာ။ computer program တွေရေးဆွဲတဲ့ Capella Space Company ဟာ Silicon Valley မှာထပ်မံဖွင့်လှစ်တဲ့ company တစ်ခုပါ။ဒါပေမဲ့လည်းဒီ program တွေကို American စစ်တပ်အတွက်ရေးဆွဲပေးနေတာပါ။
We like to work with the government because we think we can help the government.
အစိုးရအတွက်ကျွန်တော်တို့အလုပ်လုပ်ပေးခြင်းပါတယ်။လူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးမယ်။အကုန်ကြတတ်တာပြီးဘယ်သူမှမရှိသေးတဲ့ဤပညာတွေကိုဖန်တီးပေးနိုင်ပါတယ
်။အီရန်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူဖယံဘနာဇဒီဟာဖနက်ထဲတဲ့ဘူးထဲအနှဲငယ်သာပိုကြီးတဲ့ဂျိုရုဆက်သွေးအထူးဆက်တလုံးကိုဖန်တီးနေသူပါ။
In fact this is a military type technology. The problem is the
ဒါဟာစစ်ဖက်မှာသာသုံးတဲ့ဤပညာမျိုးပါ။ကြေတနာကစစ်တပ်မှာအခုတုံးနေတဲ့ဂျိုရုဆက်သွယ်ရေးဆက်တွေဟာတော်တော်ကိုကြီးနေတာပ
ါစစ်ဖက်ကလက်ရှိတုံးနေတဲ့ဆက်တွေထက်ဈေးသက်သာပြီးအလုပ်လုပ်တာပုံမြန်ဆန်တဲ့အသေးစားဂျိုရုဆက်သွယ်ရေးဆက်တွေကိုကပဲလာကုမ္ပဏီကဖန်တီးတည်ဆောက်နေတာပါအဲ့ဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနည်းပညာအဖွဲ့ DNUX လို့ခေါ်တဲ့နည်းပညာသစ်စံတန်ရေးအဖွဲ့ကနေအသေးစားဆက်သွယ်ရေးဂျိုရုဆက်တွေကိုပြုလုပ်ပေးနေတာပါ DNUX ပြောခွင့်ရ Raj Shah က
So the Department of Defense is the world's largest bureaucracy.
ကာကွယ်ရေးဌာနကဘာပေါ်မှာအကြီးဆုံးဖွဲ့အစည်းကြီးပါ။လျှို့ဝှက်လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းတင်းကြပ်ရပါမယ်။ကျွန်တော်တပ်ဖွဲ့ဝင်တွေဟာအသက်ရှင်ကြမလား၊သေဆုံးသွားမလားဆိုတဲ့လမ်းနလမ်းပေါ်မှာရှောင်နေကြရတာပါ
။ဒါကြောင့်သက်ဆိုင်ရာအရာရှိတွေအနေနဲ့ဤပညာကိုအသုံးပြုပြီးအနည်းငယ်နည်းနိုင်သမျှနည်းလမ်းတွေကိုရှာဖွေနေပေမယ့်လည်းလက်ရှိဤပညာတွေဟာဟောင်းနှံနေပါပြီ။ဒီလိုအခြေအနေအောက်မှာဤပညာကုမ္ပဏီတွေဟာအစစ်မြစ်ဤပညာသုံးစက်ပစ္စည်းတွေကိုစမ်းသပ်တီထွင်နေတာပါလို့ Capella Space ပြောခွင့်ရဖယံဘာနာဇဒီကပြောပါရယ
် You know have this minimal viable product
ဒီလိုအစစ်မြစ်ဤပညာသုံးပစ္စည်းတွေကိုဈေးကွက်ထဲခန့်မြန်မြန်ပို့ပြီးနောက်ထပ်ပြန်လဲစမ်းစစ်တာတွေလို့ပိုကောင်းအောင်လဲဆက်လုပ်သွားရပါမယ်
ကြာသေးခင်ကကျင်းပခဲ့တဲ့ Miken Institute Global ညီလာခံမှာတော့အစစ်မြစ်ဤပညာသုံးပစ္စည်းတွေအမြဲမပြတ်ဖန်တီးဖို့လိုကြောင်း Alphabet Company က Eric Shamik ကပြောပါတယ်
။ As a broad statement, government systems are not using
ချုံပြောရရင်တော့အစိုးရဌာနတွေဟာနောက်ဆုံးထုတ်လုံခြုံရေးစနစ်ကောင်းမွန်တဲ့ကွန်ပျူတာစနစ်မျိုးကိုမသုံးကြပါဘူး။
လွန်ခဲ့တဲ့18လကစပီး DNUX ဟာ American ပြည်ထောင်စုနောက်ကမ္ဘာတဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီး Capella Space Company အနေနဲ့လည်းလာမယ့်6လလောက်အတွင်းဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါတယ်ခင်ဗျာ
အားလုံးကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ကျွန်တော်ရှင်ပါခင်ဗျာလွန်ခဲ့တဲ့6လလောက်ကစလို့ IS အဖွဲ့တွေပေါ်စစ်စင်တာတွေမကြုံဘူးလောက်အောင်တိုးလာပါတယ် IS သူကြောတွေဩဇာအရှင်ဝါအမြင့်ဆုံးဖြစ်ခဲ့တဲ့2014ခုနှစ်နောက်ပိုင်းဒီကနေ့အချိန်လေးကိုကြည့်ရင်အီရန်နိုင်ငံမှာ IS တို့ထိန်းချုပ်ခဲ့တဲ့နယ်မြေရဲ့88ရာခိုင်နှုန်းကိုလက်လွတ်ခဲ့ရပြီးဆီးရီးယားမှာဆိုရင်လည်း58ရာခိုင်နှုန်းလက်လွတ်လိုက်ရပါတယ်။နောက်ထပ်လည်းသူတို့ထိန်းချုပ်နိုင်စွမ်းမရှိတော့ပါဘူး။ IS သွေးကြွတွေလက်အောက်ကျနေတဲ့နယ်မြေတွေက30ရာခိုင်နှုန်းဖြစ်တဲ့ Stuyan Mine 9,900 ကျော်ပတ်လည်ရှိတဲ့နယ်မြေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီဖြစ်တယ်လို့ IS တွေကိုချိန်မုံရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့အတွက်အမေရိကန်သမ္မတကအထူးခန့်အပ်ထားတဲ့ကိုယ်စားလှယ်မစ္စတာဘရက်မာဂတ်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်ဒါဟာလွန်ခဲ့တဲ့6လအတွင်းလုပ်နိုင်ခဲ့တာပါ
They have never been able
to retake any of this ground, and we're going to make sure that that continues. Importantly, not just territory, but even more important, people.
Almost 5 million people who had been living under ISIS.
Dilo apyang le phit la da ha tamara trend asuya tet la bi aso bai ma adiga ja de apyang le le ku lou khe da jaw lo Mr. Market ga pyo ba de parama de chak ga IS re bo sit sin ni de mye bian byu ha mu re si ko ni byu ha bai a chan pe yi apwe de pwe aim byu ro ga se lut khe da ba IS le de ga nem mye ri pyan tain pai nai bo yee ma ti da de apyang le phit ba de dutiya ga ro yan du re a long song pyet tong yi si man che phit ba de Yanduriko Pepeka Windajin Apie, Syriana Iran Nangan Dega Iestrigo, Ku Tai Pini de Nanganjaga Aku City Pian Tremaya O, Lotan Lu Megaga Piovari, Tadia Jagaro, Nyoma Mohame Pueye, Wundo Wumburigo, Miawi, Tawun Yujabu, Nilande Tobi Shala Javare, Taniapi and Nyomonta Pue win Nangan Danga, Kwebi Tawun Yujabuba. Now son de Janine. She danga type wearing a dwe, soya jin, tea to his and be, a pian lamp, puvang song yam hoodie, loja bari, lo, Mr. Bragg, Megaga, Pyoda bari. IS rego title nambo, Iran at Syria ma polare, quen yedigo, la umu yu, lo song yon in Macabe, a chamber the marigo, chain mombo, banai vine, wara pian yi a paimaba, puvang lo song ni jade lo, do up, yosu jamak mia.
American Soya at the Bora and the Abba would in Yari Radishin.
A good tolling bigger about American Soya, the Bora mean a pit of VOA Abba Mojong, Taman Bido a TP about it, VOA American Tangani Inganiman, a good letchy tolling bin, the Naiza, Sissing Womanishina Yani Kuna IT, Lendo Media, such out Sakun and Nessali Kiluhas to one, Pianle Bido tolling bid on Mapibare. VOA Mamabai Sissing Inganiman a pet. Tolong jadi guru nasi ni jarak wa, kuro nengen dekat ring cincu guru masuk ni muka cinya pibali macamnya.
Amerika Birangzu Virginia bini Charlottesville muka pibali jadi bangga jumpai senap jaga jare lubiu jizoe waririgu tamra Donald Trump ga piatian showcha lay bare. Among buat dure kone matu dure lama kanain dure apa madi Amerika mana yang sibulo emirogani tamra ga piyoga rawa. Seni ronga lubiu jizoe wadiri ne terukut tempian sanap ya duri ja kothi layap thikday duri ke jari acampe sanap ya muri gu tiayi thanaga le saatin songzani bare kane wentai kedu James Alex Fieldu tenila niga kena u jontho sese ke biro amagan lubibu tiayonga nyen samare tugu jentai maungpie mu lutam muru ne phansi thabare tangoria nenga ma tasin thare American noye donlene ya kagwe tasin ma Tashi Dessimbo Jenny did it, don't quit on Pierce, not her legune patello. Lotolo Dine, Johnjan Mubai Sayan, Napes Venuinello. America said that a chica, Bojoji, Joe Danford, Gabiovare, Dinella Nironga, Sol Muroma, Bojoji Danford, Ne, Dangoria, Tamra, Monje, Eno, Dreso, Swinrike, B. Marculo, Biojagi, Rapjabari. American Yan Yana Pisirigo, Dionanga, Koyu, the last rasa, Songzambo, Dre, Tamra, Donald Tramga, Gondway, two goes a lay, Jongo, and the main be like Barry. American and Nibinane, Yana Jesirigo, Tioga, Coyunides, Resus, Wemuris, Songs, and Boudre, Gondway, two goes a leg with Amraga, Nilaniga, Nujagiraba. The Cassia Leon and Maro, Jeji, Mune, Mipio, Murijan, Lunian, Ase, Temene, De Songerello, Muro, Free Danga, Dawi Sidriga, Piovare, Denani, Sovanga, Mori, Pientan, Jagello, Dangon, the Cupio, Jagge, Biro, Memie, Tedere, Pioya, Landry, Hashunri, near Piani, Milo, Sisenirello, Piovare.
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမဆူမြတ်မွန်ကြီးညာတော်ရဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အတမ်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖော်လာဖြစ်ပါတယ်ဗီအိုအီကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျွန်တော်စမ်မိုးဝေပါခင်
This program has come to you from the Voice of America, Washington.